ဒေါက်တာနာညိုနိုမူနဲ့ဖန်ခံထားတဲ့မြန်မာနိုင်ငံရောက်ဆွစ်ဇာလန်နိုင်ငံသားနဲ့အဆက်အသွယ်ရှိနေပါတယ်လို့ဆွစ်ဇာလန်သံရုံးကစနေနေ့ကပြောပါတယ်ဆွစ်ဇာလန်နိုင်ငံသားဝန်ကြီးဌာနဟာဒီအမှုကိုသတိပြုမိပြီးရန်ကုန်ရှိသံရုံးကသက်ဆိုင်ရာအားဘာယူနီနဲ့အဆက်အသွယ်ရှိနေပါတယ်လို့ AFP သတင်းဌာနရဲ့အမေကိုအီးမေးလ်နဲ့ပြန်ပြီးဖြေကြားခဲ့တာပါ YouTube Internet စာမျက်နှာမှာတင်ထားတဲ့ဘာမှမမျှော်လင့်ပါနဲ့ဆိုတဲ့တနာ25မိနစ်ကြာရုပ်ရှင်ဇာတ်ကားကိုဆွစ်ဇာလန်နိုင်ငံသားဒီဒီယာနူဘောမားကရိုက်ခဲ့တယ်လို့စစ်ကောင်စီကပြောပါတယ်ဒါပေမဲ့ရုပ်ရှင်ရဲ့နောက်ဆုံးစာတမ်းထုတ်ออกมาတော့ဒါရိုက်တာက ISI သမဖြစ်တာကိုတွေ့ရပါတယ်ဗုဒ္ဓဘာသာသာနာတော်နဲ့တန်ခါတော်တွေအပေါ်အထင်မြင်လွဲမအောင်ဖန်တီးပုံဖော်ထားတယ်လို့ဒီလဆကွဲနေထုတ်မြမအလင်းကဒီရုပ်ရှင်ပေါ်မှာဆွဆွဲထားပါတယ်ဒါရိုက်တာနဲ့ဒီကားမှာပါဝင်သရုပ်ဆောင်ကြသူစုစုပေါင်း14ဦးကိုအောက်ကလရှယ်နီကဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းမြမအလင်းကဆိုပါတယ်အဲဒီဇာလမှာအမျိုးသမီးငယ်တဦးကဗုဒ္ဓဘာသာဝင်တွေရဲ့ယဉ်ကျေးမှုတရေထုံးတာအစင်းလာတွေကိုထိခိုက်ညှို့နှိုင်းစေပြီးယဟန်တန်ဃာတော်တွေရဲ့အကျင့်သီလကိုပုတ်ခတ်စော်ကားတဲ့အပြောဆိုနဲ့ရိုင်းပြတဲ့စကားလုံးအသုံးလုံးတွေပါတယ်လို့မြမအလင်းကပြောပါတယ်။ဒါပေမဲ့ဒါရိုက်တာကတင်ပြလိုပုံရတဲ့ဖုန်းကြီးတွေရဲ့နေထိုင်ပြုမှုအကျင့်ကိစ္စတွေကဓမ္မနဲ့ညီမညီဆိုတာကိုတော့သတင်းစာကဖော်ပြသွားတာမတွေ့ရပါဘူး။ဒီလိုဖက်စီကားတဲ့သူတွေထဲမှာ UX အမည်ရှိတဲ့အသက်17နှစ်အရွယ်ကလေးတယောက်လည်းပါနေတာကိုတွေ့ရပါတယ်။ဒီရုပ်ရှင်ကို YouTube Internet စာမျက်နှာရဲ့ ISR ဓမ္မစာမျက်နှာမှာတင်ထားတာပါ။အဲဒီရုပ်ရှင်ပြင်ဓမ္မရဲ့အရသာနိဗ္ဗာန်ရတနာဆိုတဲ့အသေးစုပ်အချိန်တနာကြီးခွဲကြရုပ်ရှင်တွေကိုလည်းတင်ထားတာကိုတွေ့ရပါတယ်။